นะโมตัสสะภะคะวะโตอะระหะโตสัมมาสัมพุทธัสสะนะโมตัสสะภะคะวะโตอะระหะโตสัมมาสัมพุทธัสสะนะโมตัสสะภะคะวะโตอะระหะโตสัมมาสัมพุทธัสสะ
ไก่กูเนี่ยก็เปลี่ยนท่านได้บาดนี้ปรมานี่ตื่นดังสรุปชิวซัวอภิธรรมปิฎกเนี่ยปัดแต่พี่တို့เลลาเสบุตื่นจ่ายมาဖြစ်ดีด้วยอภิธรรมตมัยจองอภิธรรมปิฎกตมัยจองบ่ไอ้ตมัยจองโหดิมะเนปိုင်มาอารมณ์ตบปองหน้าเลยอ๋ออาจารย์ชุบพี่တို့ဒီมาขอပြောไปบ่แม้นี่เลยบ่ายจ่ามาတကယ်ပရမတ္ထနဲ့ပတ်သက်ပြီးတော့အသေးစိတ်ရှင်းပြီးတော့သင်္นานကိုစသွားမယ်။မနက်ပိုင်းမှာအဘိဓမ္မာပိဋကအကြောင်းနဲ့အဘိဓမ္မာပိဋကသည်တခြားသုတ်တံပိဋကတို့ဝိနည်းပိဋကတို့တဲ့ဘယ်လောက်တိုင်းတာဒီလင်းနေတယ်ဆိုတဲ့အကြောင်းကိုဒီမှာပြောကြသွားမှာဖြစ်ပါတယ်။လူရဲ့လောဖြစ်လာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းရရှိထားတဲ့လူဘဝကိုမှမြတ်ဗုဒ္ဓရဲ့အပိဓမ္မာဒေသနာကိုအတိုင်းတာတစ်ခုအနေနဲ့လည်လာထားမှုသင်ကြားထားမှုမရှိဘူးဆိုလို့ရှိရင်ဘဝတစ်ခုအတွက်တော့ဒီတဘဝအတွက်တော့ကောင်းချင်ကောင်းသွားမယ်။သန္တရာအတွက်မှန်ကန်သောလမ်းကြောင်းဆိုတာဘယ်လိုအနေနဲ့မှဖြောင့်တန့်အောင်ရှောက်လန်းဖို့မဖြစ်နိုင်ပါဘူး။ဒါလည်းဘုရားမြတ်စွာသန္တရာတို့ကြီးပွင့်ထွန်းဖို့ပေါ့လို့သာလျင်သန္တရာတစ်လျှောက်လုံးအတွက်ကိုသွားရမယ်31ပုံမြေပုံကြီးကိုမြတ်စွာဘုရားကအပိဓမ္မာလမ်းကြောင်းအနေနဲ့ထိုးပြခဲ့တာဒါကြောင့်မြင့်မြတ်လာစွာသောလူဘဝလူခန္ဓာကိုရတော့ရခိုက်အမတန်ကြုံခင်းလာစွာသောသာသနာတော်နဲ့ကြုံတွုံးကြုံခိုက်ရှင်ခါကာလမှာမြတ်ဗုဒ္ဓဟောကြားထားတဲ့အပိဓမ္မာဒေသနာကိုအထိတ်လျောက်နားလည်ထားမှကံကောင်းတဲ့လုပ်ငန်းကိုတကယ်လှုပ်ဆောင်သွားမှာလူတွေကတဘဝစာလောက်လှုပ်ဆောင်နိုင်တယ်ကြီးပွားနိုင်တာကိုကံကောင်းတယ်လို့ထင်ကြတယ်မဟုတ်ပါဘူးတဘွားတဲ့ကံကောင်းတဲ့မပြီးသေးပါဘူး။ပန္ဒရာကမထွက်မြောက်နိုင်သေးသေးသူရဲ့30ပုံမှာဥစဉ်တို့ကျင်နေကြရအောင်မယ်။အဲ့ဒီလိုကျင်ရင်လေတဲ့နေရာမှာဘဝတိုင်းဘဝတိုင်းမှာငရဲတရိစံပြစ်တာသူရကေအပေဘူမိဒုက္ခတိဘုံဘဝတို့မှာဘဝတိုင်းကင်းလွတ်ပြီးတော့လူဘဝဖြစ်ရင်လည်းပဲအစတန်ကြကြမြန်မာလာလာတည့်ရပြိသင်တွေကမ္မစဉာဏ်ပညာပါရှိသောဉာဏ်ပညာထက်မြက်တဲ့တည့်ရပုဂ္ဂိုလ်ဘဝတိုင်းမှာဖြစ်ကြဖို့အတွက်ဒီဘဝကပဲနေပြီးတော့ကိုရရှိထားတဲ့ဘဝကိုကံကောင်းအောင်ပုံချဖို့အတွက်အဘိဓမ္မာဆိုတဲ့မှန်ကားတစ်ချက်ဦးဇင်းတို့ရှေ့မှာထောင်ထားဖို့လိုပါတယ်။မိမိတို့အိမ်မှာမှန်ကားကိုကြည့်ပြီးတော့ပဂရိရုပ်သွန်ကိုမလှတာကိုလှအောင်ပြုပြင်ရသလိုပဲဘဝသန္တရာတစ်ချက်လုံးအတွက်ရရှိထားတဲ့ရောက်လျက်ရဘဝတိုင်းဘဝတိုင်းမှာမိမိတို့ရဲ့ဘဝကိုအလှဆုံးဖြစ်အောင်ကြည့်ရှုနိုင်ဖို့အတွက်ပြန်ဆန်းနိုင်ဖို့အတွက်ဒီဖရသာသနာနဲ့ကြုံတုံးကြုံခိုက်မှာအဘိဓမ္မာဆိုတဲ့မှန်ကားတစ်ချက်တခါတည်းကန်ဆောင်သွားနိုင်ဖို့အမတန်မှအရေးကြီးတယ်အဲ့ဒါအဓိကပြောလိုပါတယ်ဒါကြောင့်ဒီအပိဓမ္မာပညာအခြေခံရှိကိုရှိရမယ်ပိဓမ္မာပညာအခြေခံရှိမှဘဝလွှမ်းမြောက်ရေးဆိုတဲ့ကိစ္စတွေဘဝတိုးတက်ရေးဆိုတဲ့ကိစ္စတွေဒါတွေကိုမှန်မှန်ကန်ကန်ကုသိုလ်ပြုတတ်မယ်ဆုတောင်းတတ်မယ်အဲ့ဒီလိုမှအပိဓမ္မာပညာမရှိတဲ့ပုဂ္ဂိုလ်တွေကဆုတောင်းတာတွေကတလွဲ့စီဖြစ်နေကြတာအများကြီးပါမြတ်ကံလန့်ချောက်ရသလိုဥတေရှက်ပန့်နေဆိုတာသူတို့မှာမရှိဘူးအဲ့ဒီလိုပဲအဘိဓမ္မာမျက်စိမရှိတဲ့ပုဂ္ဂိုလ်တွေရဲ့ဘဝတန်ត្រာခရီးဟာလေဘယ်လိုနေနဲ့မှမဖြောင့်တန်းနိုင်ဘူးအဘိဓမ္မာရှေကံရှိမှရရှိထားတဲ့မိမိရဲ့ဘဝကိုအကျိုးသိမြတ်ညာနဲ့ရှင်ပြီးတော့ကုသိုလ်ကောင်းမှုတွေပြုလုပ်တတ်မယ်အဲ့ဒီလိုမှအဘိဓမ္မာပညာမရှိဘူးဆိုရင်တရာဗုဒ္ဓဘာသာအစင်မြတ်တာဖြစ်ပြီးတော့မညောဖလားဗုဒ္ဓဘာသာအစင်မြတ်တာဖြစ်ပြီးတော့လှုပ်ဆောင်သမျှကုသိုလ်လုပ်ငန်းတွေဟာတိရဲ့ဥက္ကကုသိုလ်များမဖြစ်ပင်းနဲ့ဒွိရဲ့ကုသိုလ်အဆင့်လောက်နဲ့သာပြီးနေကြတာတိရဲ့ဩမကကုသိုလ်အဆင့်လောက်နဲ့သာပြီးနေကြသည့်အတွက်ကြောင့်နောက်တဲ့ဘဝသံသရာမှာလူဖြစ်ပြန်တော့လည်းပဲဖယားစုစုနဲ့ဘယ်လောက်ပဲတွေ့တွေ့မညာဖောညာစံတရားမတရားကိုရနိုင်လောက်အောင်ဉာဏ်ပညာထက်မြက်တဲ့ကောင်းမှုကုသိုလ်ထောက်ပံ့မဖြစ်နိုင်ဘူးဆိုတာကိုဒီကနေ့အပိဓမ္မာလေ့လာရင်အားလုံးသဘောပေါက်ပါလိမ့်မယ်ဒီတော့အပိဓမ္မာသမိုင်းကြောင်းကိုနည်းနည်းလောက်ဥစဉ်နဲ့ပြောခြင်းပါတယ်ဥစဉ်တော်မြတ်စွာဘုရား လွန်ခဲ့သောနှစ်ပေါင်း2600နှစ်နှစ်ခန့်ကမဟာသက်္ကရာ103ခုကဆောင်လာပြင်းနေ့ဒီကနေ့ဗုဒ္ဓဂယာလို့ခေါ်တဲ့မဟာဗောဓိမန္တန်ဗောဓိပန်ရဲ့အရှိဖက်မှာအပရာစိတ်တပလင်ပေါ်မှာတပ်ပိတရွှဉ်ညာတို့ရပြီးတော့ဖျားဖြစ်ခဲ့တဲ့အဲ့ဒီကစပြီးတော့အာရင်ပြုကြည့်လိုက်အဘိဓမ္မာဒေသနာပေရှင်ကစပြီးတော့ဖြစ်ပေါ်ခင်းတဲ့ဆိုတဲ့တမိုင်းကြောင့်ကိုပါနေနေလောက်ထည့်ပြီးတော့ကြီးညိုကြည့်ရအောင်မဟာသက်္ကရာတရား3ခုမြတ်စွာဘုရားတက်တူအပြည့်35နှစ်တန်းတန်းပြည့်တဲ့နေ့ကဆောင်လာပြည့်နေ့မှာဖျားဖြစ်တယ်ဖျားဖြစ်ပြီးတော့56ရက်တိုင်တိုင်ဒီကနေ့ဗုဒ္ဓဂယာလို့ဆိုတဲ့သတ်မှတ်ထားတဲ့နေ့ပြည့်အတွင်းမှာဖလာသမဘာဝင်စားပြီးတော့လက်စစ်ကိုရနေတယ်ဘာအစာဟာရမှမစားဘူးဖလာသမဘာဝင်စားတယ်ရှိဦးစွာပရာဇိတပင်လယ်ပေါ်မှာဖျားဖြစ်တော်မူတဲ့ပင်လယ်ပေါ်မှာဖလာသမဘာဝင်စားပြီးတော့ခொနှစ်ရက်မြတ်စွာဘုရားတရင်သုံးတော်မူတယ်အဲ့ဒီခொနှစ်ရက်တရင်သုံးတော်မူတာကိုအကြောင်းပြုပြီးတော့ပင်လယ်ကပတ်တာဟာပင်လယ်ပေါ်မှာမြတ်စွာဘုရားခொနှစ်ရက်တိုင်းတဲ့တရင်သုံးတော်မူတာကိုအကြောင်းပြုပြီးတော့ပင်လယ်ကပတ်တာဟာလို့ဒီလိုသုံးပါတယ်နောက်တခါအဲ့ဒီပင်လယ်ကတတ်တာကနေပြီးတော့အရှိဖက်မြောက်တောင်မှာရှိနေတဲ့အနိမိတာပတ္တဟဆိုတဲ့စေတီရှိတဲ့နေရာဌာနကနေပြီးတော့မိမိ1500ကိလေသာတို့ကိုဝါသနာနဲ့တကွပေသက်ခေတဲ့အရတ္တမညာရရှိတဲ့နေရာသိစရာမှန်သမျှအကုန်သိတတ်သောတိုက်မိတာရွှေညာတို့ကိုရရှိတဲ့နေရာဌာနဖြစ်တဲ့မာဘောဓိပင်ပောက်တဲ့ပင်လယ်တို့ရှိတဲ့နေရာဌာနကိုမမိတ်သောမျက်စိဖြင့်ခொနည်းအတိုင်းနဲ့ဖလာသမဘာဝင်စားပြီးတော့ကြည့်ရှုတယ်အဲ့ဒါကိုအနိမိတပတ္တာဟလို့ခေါ်ပါတယ်ခொနည်းရနှစ်လီဆိုတော့စိတ်လေးရရှိသွားတယ်အဲ့ဒီဟာနေပြီးမှမြတ်စွာဘုရားဒီကနေ့မာဘောဓိဇေတီကြီးရဲ့မြောက်ဖဲနာမှာရှိနေတဲ့စင်ကြံလန်းဆိုတာဘုရားပုပ္ပကုမြာရောက်ဖူးတဲ့အခါတွေ့ကြပါလိမ့်မယ်အဲ့ဒီစင်ကြံနေရာမှာမြတ်စွာဘုရားခொနည်းအတိုင်းတိုင်းဖလာသမဘာဝင်စားပြီးတော့အဘိဓမ္မာအဲခொနည်းအတိုင်းနဲ့ဖလာသမဘာဝင်စားပြီးတော့စင်ကြံလျှောက်တယ်ဒါကိုစင်ကမပတ္တာဟဖျားဖြစ်ပြီးပြီပင်လယ်ပေါ်မှာခொနှစ်ရက်တရင်သုံးတော်မူပြီးပြီအနိမိတာစေတီရှိတဲ့နေရာမှာခொနှစ်ရက်တရင်သုံးတော်မူပြီးပြီစင်ကြံခொနှစ်ရက်6တဲ့ဆိုတော့စုစုပေါင်းခொနှစ်သုံးလီ21ရက်အဲ့ဒီ21ရက်ကာလအတွင်းမှာမြတ်စွာဘုရားရဲ့ခန္ဓာကိုယ်မှာဘာယောင်ချီမှထွက်ပေါ်ရမလာသေးဘူးဘယ်ချိန်ကြမှာထွက်ပေါ်လာလဲဆိုရင်အဲ့ဒီ21ရက်နောက်ပိုင်းမှာဒီကနေ့မှာဘောဓိစေတီရဲ့အနောက်မြောက်တောင်အရာမှာရှိနေတဲ့ရတနာဂရဆိုတဲ့အဘိဓမ္မာခொနှစ်ကျမ်းကိုဆင်ခြင်တော်မူတဲ့နေရာအဲ့ဒီနေရာရောက်တဲ့အချိန်ကြာမှမြတ်စွာဘုရားဓမ္မသင်္ကနေဝိဘန္တာတုက္ကရာပုဂ္ဂလပညာကရာဝတ္တိယမိတ်ပဋ္ဌံဆိုတဲ့အဘိဓမ္မာခொနှစ်ကျမ်းကိုခொနှစ်ရပတ်လုံးဆင်ခြင်တော်မူတယ်အဲ့ဒီဆင်ခြင်သုံးသပ်တော်မူတဲ့နှလုံးသွင်းတော်မူတဲ့အချိန်ပိုင်းမှာရှေ့ပိုင်းဓမ္မသင်္ကနေကျမ်းဝိဘန်ကျမ်းဓာတုက္ကရာကျမ်းပုဂ္ဂလပညာကျမ်းကရာဝတ္တိကျမ်းယမိတ်ကျမ်းဆိုပြီးတော့အဘိဓမ္မာခொနှစ်ကျမ်း6ကြံကို6ကြောင်းကြံကိုနှလုံးသွင်းဆင်ခြင်တော်မူတဲ့အချိန်မှလည်းပဲမြတ်စွာဘုရားခန္ဓာကိုယ်မှာရောင်ချီတို့တည်းကွမ်းမြူပြီးတော့မလာသေးဘူးနောက်ဆုံးဖြစ်တဲ့ပဋ္ဌာန်းပိဓမ္မာဒေသနာကိုနှလုံးသွင်းဆင်ခြင်တော်မူတဲ့အချိန်ကြမှာအမတန်နဲ့နဲ့လှစွာသောပဋ္ဌာန်းဒေသနာတို့နဲ့အမတန်ကြည်ကြည်လှစွာသောတိုင်းမြတ်ချွညာန်တို့တိတ်ဆိုင်တဲ့အချိန်ကြမှာမြတ်စွာဘုရားခန္ဓာကိုယ်ကရောင်ချီတို့6သွေးကွမ်းမြူလာတယ်ဒါကြောင့်မြတ်စွာဘုရားဖျားဖြစ်ပြီးတဲ့နောက်ရက်ပေါင်း20နဲ့30ကြာအတွင်းမှာသာ21ရက်အတွင်းမှာရောင်ချီတို့တွေမကွမ်းမြူခဲ့ဘူးအဘိဓမ္မာဒေသနာဆင်ခြင်တဲ့အချိန်ကြာမှာရောင်ချီတို့တွေကွမ်းမြူလာတယ်ဒါကိုအကြောင်းပြုပြီးတော့အထာဂရတိကဆရာမြတ်ကမိမာထားတယ်ဗုဒ္ဓမြတ်စွာသာသနာတခိုက်ကြုံတုံးကြုံခိုက်အရှင်ခါကာလမှာအမတန်နဲ့နဲ့လှစွာသောမြတ်ဗုဒ္ဓရဲ့အဘိဓမ္မာဒေသနာကိုသင်ယူမှတ်သားနှလုံးသွင်းဆင်ခြင်တဲ့ပုဂ္ဂိုလ်တွေဟာဘဝတိုင်းဘဝတိုင်းမှာဉာဏ်ပညာကြီးမားပါတယ်ဒါကိုမှတ်ချက်ရှာခဲ့တယ်ဒါကြောင့်ဒီဘဝမှာပိုင်မိတာရွှေညာတို့နဲ့သာဖျက်ပွင့်တော်မူမှသာပေါ်ထွန်းလာခွင့်ရှိသောမြတ်ဗုဒ္ဓရဲ့အဘိဓမ္မာဒေသနာတို့မိမိတို့ရခဲ့လှစွာသောလူဘဝလူခန္ဓာကိုရတော်ရခိုက်အဘိဓမ္မာဒေသနာကိုမိမိတို့ရဲ့ညာမိသလောက်လေ့လာစေပူကြဖို့ဒီမှာဥစဉ်အချိန်စုစုပေါင်းနာရီ30ခန်းလောက်တော့မှန်းထားတာပေါ့အဲ့ဒီအတွင်းမှာအတိုင်းတာတစ်ခုနေနဲ့၅ရက်တာကာလအတွင်းမှာခရီးပေါက်တဲ့တလောက်ပေါက်သွားလိမ့်မယ်လို့မျှော်လင့်ပါတယ်ဒီတော့အာလုံးပြိတ္တာသိနေတာကဥစဉ်တို့ဖျား45ဝါကာလပတ်လုံးဟောကြားအပ်သောဒေသနာတော်သည်ပုတ်တံဝိနည်းအဘိဓမ္မာဆိုပြီးတော့ပိဋကအပြင်ဘယ်နှမျိုးရှိတော့ပုံမျိုးရှိတယ်ဝိနည်းပိဋကပုတ်တံပိဋကအဘိဓမ္မာပိဋကဆိုပြီးတော့ပိဋကအပြင်ပုံမျိုးရှိတယ်အဲ့ဒီပိဋကပုံမျိုးတွေမှာဝိနည်းပိဋကဆိုတာ ဦးဇံတော်သာသနာ့ဝန်တိုင်ရှင်ရန်တို့များကျင့်ကြံကြောကိုအားထုတ်ဖို့အတွက်အကျင့်အပြည့်228သွေအကျင့်အပြည့်ကရေ9000ကျော်သောဝိနည်းစေကံဥပဒေတွေကိုမြတ်စွာဘုရားပြညာတော်မူထားတာအဲ့ဒီယဟန်တို့တွေသာမဏေတွေအတွက်ကျင့်ကြံကြောကိုအားထုတ်ဖို့အတွက်ဟောကြားအပ်သောပိဋကပရိယစာပေတွေကိုဝိနည်းပိဋကလို့ခေါ်တယ်အဲ့ဒီဝိနည်းပိဋကထဲမှာဓမ္မခန္ဓာဘယ်လောက်ပါလဲဆိုလို့ရှိရင်စုစုပေါင်းနတ်ပေါင်းနဲ့1000ပါတယ်ပါဠိတော်5အုပ်ရှိပါတယ်နော်စာမျက်နှာ4000ကျော်လောက်ရှိတယ်ပေါ့အဲ့လောက်ပေါ့အဲစာမျက်နှာ4000ကျော်မရှိဘူး2500လောက်ပဲရှိတယ်ဒါဝိနည်းပိဋကပြီးမှသုတ်တံပိဋကဆိုတာလေမြတ်စွာဘုရားလေ့ဆင်5ဝါကာလအတွင်းမှာဟောတာဟောတာခဲ့တယ်သုတ်တံပိဋကရဲ့လို့သိတာဟောတာမဟုတ်ဘူးဒါပရမသင်္ကန်းတင်တဲ့အရှင်ကြမရှင်အာနန္ဒာကသတ်မှတ်ပေးလို့ဒါကသုတ်တံဒါကဝိနည်းဒါကအဘိဓမ္မာလို့ခွဲခြားခဲ့တာအဲ့ဒီသုတ်တံပိဋကလေ့ဆင်5ဝါကာလပါလို့မြတ်စွာဘုရားဟောကြားထားတဲ့သုတ်တံပိဋကဟာလည်းပဲဓမ္မခန္ဓာအပြင်2000နဲ့1000ပဲရှိတယ်။ဝိနည်းပိဋကမှာဓမ္မခန္ဓာ2000နဲ့1000သုတ်တံပိဋကမှာဓမ္မခန္ဓာ2000နဲ့1000စုစုပေါင်း4200ရှိပြီ။ကျန်တဲ့4200ဆိုတဲ့ဓမ္မခန္ဓာတွေကဘယ်ပိဋကထဲမှာပါလဲဆိုရင်အဘိဓမ္မာပိဋကထဲမှာပါတယ်။အဲ့ဒီအဘိဓမ္မာပိဋကထဲမှာဓမ္မခန္ဓာမြတ်စွာဘုရား4200ဟောတော်မူခဲ့တယ်သုတ်တံပိဋကမှာ2000နဲ့1000ဟောတော်မူခဲ့တယ်။ဝိနည်းပိဋကမှာ2000နဲ့1000ဟောတော်မူတယ်။စုစုပေါင်းပိဋက3ဖုံကိုဓမ္မခန္ဓာအနေနဲ့စုစည်းလိုက်တဲ့အခါစုစုပေါင်းဘယ်လောက်ဖြစ်သွားတော့။အဲဓမ္မခန္ဓာ8400ဆိုတာဒါပြောတာ။ဒါကြောင့်သီတိမသောကမင်းကြီးတတ္တယသင်္ဃာနာဒါယကကြီးသီတိမသောကမင်းကြီးဇဗူဒီပါလဲရတောင်ကျွမ်းမှာဓမ္မခန္ဓာ8400ကိုပူဇော်လိုတဲ့အနေနဲ့ကြောင်းပေါင်း8400စေတီပေါင်း8400ရေတွန်းရေကပေါင်း8400ဆိုပြီးတော့တည်ထားပူဇော်ခဲ့တယ်။အဲ့ဒီသီရိတ္တမသောကမင်းကြီးတည်ထားခဲ့တဲ့ဓမ္မခန္ဓာ8400ကိုပူဇော်တဲ့အနေနဲ့တည်ထားတာကပတ်မိဖယားအနေနဲ့ပူဇော်တဲ့အနေနဲ့တည်တာဥဇံတော်တဂါရမတွေကနှလုံးသားမှာဘာလို့ကြံပါတော့ဓမ္မခန္ဓာတည်နေရတာ။အဲ့ဒီမြတ်စွာဘုရားရဲ့ဓမ္မခန္ဓာ8400ကိုအထာဂရဆရာကပြောထားတယ်အိမာနေသုရတာတိတိဗုဒ္ဓသာသနေတုံမေဩရေတန်တိဓမ္မခန္ဓာတစုတစုဟာဖယားတစုပဲဓမ္မခန္ဓာတစုတစုသည်ဖယားတစုပဲဖယားစွာဖယား45ဝါကာလပတ်လုံးဟောကြားတော်မူထားတဲ့အဘိဓမ္မာဝိနည်းဆိုတဲ့ပိဋကသုံးပုံထဲကနှလုံးသားထဲမှာဓမ္မခန္ဓာတစုလောက်နှုတ်တဲ့အာကုံဆောင်ပြီးတော့နှလုံးသွင်းဆင်ခြင်တတ်ရဲ့နှလုံးသားထဲမှာဖယားတစုကင်းအောင်နေတာနဲ့အတူတူပဲဒါကရာဖွင့်တယ်နော်ဒီတော့ဖယားကိုစင်မြဲပေါ်မှာတင်ပြီးတော့လက်အုပ်ရှိပြီးတော့ပူဇော်နေရတာကပဲ့မေဖရာကိုဂုံတော်ထုံမွန်းပြီးတော့ပူဇော်ရတာဒီချက်ပို့ပြီးတော့အကျိုးရှိတာကနှလုံးသားထဲမှာဖရာတည်နေရင်ပို့ကောင်းမယ်နှလုံးသားထဲမှာဖရာတည်တယ်ဆိုတာကဖရာလက်စင်ကဝကာလပတ်လုံးဟောကြားထားတဲ့ဓမ္မခန္ဓာ8400ဆိုတော့ဖရာအစု8400အဲ့ဒီတက်ကဓမ္မခန္ဓာတစုလောက်လိလသင်ကြမှတ်သားပြီးတော့နှလုံးသားထဲမှာတင်ချပြီးတော့ကြံ့ကြံ့ကြောက်ကပွားမြတ်အားထုတ်နေရင်ထိုပုဂ္ဂိုလ်ဒီနှလုံးသားထဲမှာဖရာတစုကင်းအောင်နေတယ်အကင်ရွေးဝိနည်းငါးကြံကိုသာကြက်မှတ်ထားမယ်သုတ်တံပိဋကကိုကြက်မှတ်ထားမယ်အဘိဓမ္မာကိုကြက်မှတ်ထားမယ်ပုဂ္ဂိုလ်တွေကြားတဲ့အခါနှလုံးသားထဲမှာဓမ္မခန္ဓာ8400အကုန်လုံးကင်းအောင်နေတဲ့ပုဂ္ဂိုလ်တွေဒီကနေ့ဦးဇံတို့မြန်မာနိုင်ငံမှာတိပိကဒရဓမ္မဗန္ဓဂာရိကဆရာတော်ကြီးတွေပို့ပေါက်နေတယ်နော်ဒါပေမဲ့ဓမ္မခန္ဓာ8400အကုန်လုံးနှလုံးသားထဲမှာကင်းအောင်နေရင်လို့ဦးဇံတို့သတ်မှတ်လို့မရဘူးဘာကြောင့်လဲဆိုရင်ဒါကသင်ယောပိဋကဆိုတာကြံ့20ပဲပြထားတယ်စူးစူးပေါင်းမြတ်စွာဘုရားလေးစင်ကဝကာလပတ်လုံးဟောကြားထားတဲ့ပိဋကစာပေတွေကိုစာအုပ်ရိုက်ထားတာကစတ္တမူကပ္ပအေးကထုတ်တဲ့စာအုပ်ကြီးတွေတွေ့ဖူးကြမှာအုပ်ရင်60ရှိပါတယ်အဲ့ဒီအုပ်ရင်60ထဲကဒီကနေ့တိပိကစာမေးပွဲမှာပြထိုင်ထားတာကသုတ်တံပိဋကတိက3အုပ်ဒီကနေ့က3အုပ်ပဲပြထိုင်တယ်သံယောစာပေနဲ့ကြံတဲ့သုတ်တံစာအုပ်တွေအများကြီးကြံသေးတယ်ဝိနည်းပိဋကတိကဝိနည်း5အုပ်ပြထိုင်ထားတဲ့အကြံအပြည့်ဆုံးအဘိဓမ္မာပိဋကခွန်ကျန်းကိုစာအုပ်ရိုက်ထားတာ12အုပ်ဆိုတော့စုစုပေါင်းသုတ်တံ3အုပ်ဝိညာဉ်က5အုပ်အဘိဓမ္မာက12အုပ်ဆိုတော့စုစုပေါင်းဘယ်လောက်တော့ကျန်20ပဲနော်ဒီကနေ့မြန်မာနိုင်ငံမှာတိပိတ္တရဓမ္မဗန္ဓဂာရိကဆိုပြီးတော့သတ်မှတ်ပြီးတော့ပေးထားတဲ့ဘွေတဆိုင်ရရှိတဲ့ပုံကိုယ်တွေအာကုန်ကြက်မှတ်ခဲ့တဲ့ကျန်းစာအုပ်သည်အဝေးပေါင်းဘယ်လောက်တော့20ပဲကျန်တာသူတို့မကြက်မှတ်ရသေးတဲ့စာအုပ်ဘယ်လောက်ကျန်တော့20ကျန်သေးတယ်အုပ်ရေ40နော်ဒီတော့ဓမ္မခန္ဓာ8400အာလုံပိဋကတရပုဂ္ဂိုလ်တွေအာလုံနှစ်လုံးသားထဲမှာကိန်းအောင်နေတယ်လို့သတ်မှတ်လို့မြန်ရှင်အာနန္ဒာဆိုရင်တော့ဒါလက်ခံတယ်ဟုတ်လားဘာလို့လဲဆိုတော့သူကတခုမှမကြံဘူးဖ ခရဟောရတဲ့တရားတော်တွေတလုံးမှမကြံဟောတော်မူတာတဲ့ဒါကြောင့်ကိုယ်နိုင်ငံမှာပြဋ္ဌာန်းထားတဲ့စာမေးဝဲအကြောင်းကိုလည်းသိစေရှင်လို့ဒါပြောရတာနော်အဲဒါတော့ဥစဉ်တော်တရားဓမ္မတွေလည်းပဲအိမနင်သရုရာတိတိဗုဒ္ဓသာသနာနေတုံမေဩရဒိတ်တန်တိမြတ်စွာဘုရားကအာနန္ဒာပြောတဲ့အာနန္ဒာငါဖျားပြိဋ္ဌိဘံဝန်ဆန်ချုပ်ငိမ့်ဘုံဇသိမ့်တော်မူပြီးတဲ့နောက်မှာလေးစင်ငါဝကာလပတ်လုံးငါဖျားဟောကြားတော်မူသောသုတ်တံပိဋကဝိနည်းပိဋကအပိဓမ္မာပိဋကဆိုတဲ့ဒီပရိယတ်တိဓမ္မတွေမပြောင်းမပြည့်တည်ရှိအောင်ငါဖျားရဲ့တပည့်သားကွာတွေကကြိုးစားအားထုတ်သင်ကြားပို့ရှာပြီးတော့နေဖို့လိုတယ်ဒီသုတ်ပိဓမ္မာဝိနည်းတွေဟာငါဖျားလေးစင်ငါဝကာလပတ်လုံးမနေမနာဟောကြားတော်မူခဲ့တယ်ဆိုတာကငါဖျားပြိဋ္ဌိမံဝန်ဆန်ရှုံးကြီးဘုံစသိမ့်တော်မူပြီးတဲ့နောက်မှာလေးပဲသာသနာခိုက်တစ်ချောင်းလုံးမှာဒီတရားထုတ်အတိုင်းပဲကြံ့ကြံ့ကြိုးကိုအားထုတ်ရင်ငါဖျားမျက်မှောက်ဖူးတွေ့ရတဲ့ပုံကိုယ်တွေတည့်ရကြိုးကိုအားထုတ်တဲ့အကျိုးတရားမှန်သမျှကိုသာသနာနောက်ပိုင်းပုံကိုယ်တွေအကုန်လုံးရရှိနိုင်တယ်ဆိုလိုတာကဒီတရားထုတ်တယ်မပြောင်းမပြတ်တည်ရှိနေသမျှကာလပတ်လုံးငါဖျားလေးပြိဋ္ဌိမံဆန်တော်မူသေးဘူးအာနန္ဒာဒါကြောင့်တကယ်တရားပေါ်အောင်ကျင့်သုံးပွားများအားထုတ်လို့ယဟန်ကိစ္စပြီးသွားရင်တောင်မှအာနန္ဒာဖလာသမဘာဝင်စားပြီးတော့အရှိန်မကုန်ပါစေနဲ့ဆက်လက်ပြီးတော့အသက်နဲ့ခန္ဓာထင်ရှားရှိသူရဲ့ငါဘုရားဓမ္မနာယူပြီးဖြစ်တော့နိဂေ900ပိဋကသုံးဖို့ဓမ္မခန္ဓာ7000 4000ဆိုတဲ့ပရိယတ်တိဓမ္မကိုမပြောင်းမပြည့်တည်ရှိအောင်ကြိုးစားပို့ရှာအားထုတ်ပြီးနေပါဘုသူကိုမှားခဲ့တာရှင်အာနန္ဒာကိုမှားခဲ့တယ်အဲ့ဒီမှားခဲ့တဲ့အရှိန်ကာလဘယ်လောက်ရှိပြီလဲဆိုရင်လွန်ခဲ့တာနှစ်ပေါင်း2558နှစ်ခန့်ကနော်နေပေါင်း2558နှစ်ခန့်ကဖယားလေးစင်9ဝါမှာပြိဋိမံဆံအသက်တို့80အဲ့ဒီပြိဋိမံဆံပြီးခါနီးကုသနာယုံဆိုတဲ့လုံမဏီသာမုအင်ဂျင်တော်မှာရှင်အာနန္ဒာကိုမြတ်စွာဘုရားနောက်ဆုံးမိမခဲ့တဲ့စကားနော်ဇာလံလေးကိုနင်းနေလောက်ပို့ပြီးတော့ကိုတို့ကိုကိုတိုင်းဒီကနေ့တန်ကြရမယ်အဘိဓမ္မာဒေသနာရဲ့အမတန်အရေးကြီးပုံလေးကိုသိစေချင်လို့ဒီဇာလံလေးကိုနင်းနေထုတ်ဖို့ပြောရတာနော်အာနန္ဒာကမြတ်စွာဘုရားပရိနိဗ္ဗာန်ဆန်တော့မယ်ဆိုတော့ငိုကျွေးနေတာအဲ့ဒီလိုငိုကျွေးနေတော့မြတ်စွာဘုရားကအလံအာနန္ဒမာသောစီမာပရိဒေဝိညီဘောအာနန္ဒမငိုစမ်းပါနဲ့နာနုတံအာနန္ဒမယပရိကေစေဝအခါတံပတ်ပိဟိမေပိယေဟိမနာပိနာနာဘာဝဝိနာဘာဝဘဒ္ဒဝါမန္တမြတနေ့ကျဧကံမုတ်ရှမရဏနဲ့ကြုံတွေ့ရမယ်ဆိုတာကငါဖျားရှိကူမစွာကပဲဟောကြားခဲ့ပြီမဟုတ်ပါလား။ဘာမြငိုเสียရှိလဲ။အဲ့ဒီငိုနေမိအစားဒီလိုနှလုံးသွင်းလိုက်ပါမြတ်စွာဘုရားက။ဘာမိကြလဲဆိုလို့ရှိရင်။တိယခောပဏာနန္ဒတုမာကံဧဝမတ္တဒိတာတတုကံပါဝစန္ဒတိနောတတ်တာ။ငါမြဒီကနေ့ဇီဝင်ရှုပ်ပြီးတော့ပြိဋိဘံဝန်ဆန်ရှုပ်ကြီးဘုံဆက်သိမ့်သွားပြီဆိုရင်ငါဖျားဟောကြားတော်မူခဲ့တဲ့ပိဋကသုံးပုံစော်တဲ့ငါဖျားရဲ့စကားတော်ဟာလေလောကကြီးမှာအကုန်လုံးကွေပြောက်သွားပြီသာသနာတစ်ခုလုံးကွေပြောက်သွားပြီလို့မြဲခံယူထားသလားဖျားကရှင်အာနန္ဒာကနောက်ဆုံးမိမှခဲ့နာခောပဏိတံဧဝံတတ္ထပညီဘောအာနန္ဒာဒီလိုမမှတ်ဆန်းပါနဲ့ယောဝအာနန္ဒမယာဓမ္မောသဝိညောသတိတိတောပညာတောသောဝမမေစေနာတိုက်တာငါဖျားသည်လေးစင်ကဝကာလပတ်လုံးမနေမနဝိနည်း၅ကျမ်းဆိုတဲ့တမေခန္ဓာ2100ကိုလည်းငါဖျားပညာတော်မူခဲ့ပြီ။သုတ်တံပိဋကလို့ဆိုတဲ့တမေခန္ဓာ2100ကိုလည်းပဲငါဖျား55ဝကာလပတ်လုံးဟောကြားခဲ့ပြီ။တမေခန္ဓာ42000လို့သတ်မှတ်ထားတဲ့အဘိဓမ္မာပိဋကကိုလည်းငါဖျားဟောကြားတော်မူခဲ့ပြီ။အဲ့ဒီ55ဝကာလပတ်လုံးအတွင်းမှာဟောကြားပညာတော်မူခဲ့တဲ့သုတ်ပိဓမ္မာဝိနည်းဆိုတဲ့ပိဋက3ပုံဆိုတဲ့ဒီပရိယတ်တိဓမ္မဟာငါဖျားပြိဋိဘဝန်ဆန်ချုပ်ငိမ့်ပုံစံသိမ့်တော်မူပြီးတဲ့နောက်မှာပဉ္စိတ်သားတို့ရဲ့ဆရာဖရာတွေပဲဒီဓမ္မခန္ဓာ7400မပြောင်းမပြည့်တည်ရှိနေသမျှကာလပတ်လုံးငါဖရာလဲလောကကြီးတွေကပြိဋိဘဝန်ဆန်ချုပ်ငင်ပုံစံသိမ့်တည်မမီသေးဘူးငါဖရာဆောင်ရွက်မိကိစ္စမှန်သမျှကိုဟောဒီဓမ္မခန္ဓာ7400ဆိုတဲ့ပရိယတ်ဒီဓမ္မကဆောင်ရွက်ပေးသွားလိမ့်မယ်ဒါကြောင့်အာနန္ဒာတရားဘောအနန္တကျင့်သုံးပွားများအားထုတ်လို့ယဟန်ကိစ္စပြည့်ရင်လဲပဲဖလားသမဘဝန်ဆန်ပြီးတော့အရှိန်မဖြုံးလိုက်ပါနဲ့အုံးအသက်နဲ့ခန္ဓာထင်ရှားရှိသရွေ့ဟောဒီတရားတို့တွေမပြောင်းမပြတ်တည်ရှိနေဖို့လောကကြီးမှာပြိယတ်တိသာသနာမကွေဖို့အတွက်အားထုတ်လိုက်ပါဒီလိုရွေရှက်တဲ့ရှင်အာနန္ဒာကိုမှာခေးတယ်အဲ့ဒီနေရာမှာပဲအထာဂရဆရာကဖွင့်ပြီးတော့မြတ်ဗုဒ္ဓမတန်ကြီးဖြစ်တဲ့ရှင်မဘုဒ္ဓကိုသာကဖွင့်ဆောင်လိုက်တဲ့အခါဒီသာသနာတော်ကြီးအရှိတန်ဖို့အတွက်စောင့်ရှောက်တဲ့နေရာမှာယဟန်ရှင်သူပြိသအလုံးတို့ရဲ့နှလုံးသားထဲမှာဓမ္မခန္ဓာ7400ထေကကိုတတ်နေသလောက်ဓမ္မစေတီလေးတွေနှလုံးသားထဲမှာ စမစေကြီးဆိုတာဖះပါပဲဖះဟောတဲ့အဆုံးမှာနှလုံးသားထဲမှာကိုတန့်နေတဲ့တဆုတန့်နေတဲ့ပုဂ္ဂိုလ်ကတဆုနှစုတန့်နေတဲ့ပုဂ္ဂိုလ်ကနှစုနှလုံးသားထဲမှာဖះတည်ရကြဖို့အတွက်ဖះကအဲ့ဒါကိုအဓိကထားပြီးမှားတယ်ရုပ်ဘွားတို့တွေတည်ထားဖို့အတွက်ဖះတိုက်မှားတာတော့မတွေ့ရဘူးဒါအစာထဲကလာတဲ့တမိုင်းကြောင့်ကိုဦးဇင်ကပြောပြတယ်လူရင်လို့ဖြစ်လာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီနှလုံးသားထဲမှာဖះတည်နိုင်ရမယ်ဓမ္မစေတီတည်ဆောက်နိုင်ရမယ်နှလုံးသားထဲမှာဓမ္မစေတီတည်ထားတဲ့ပုဂ္ဂိုလ်တွေဖះစေတီကိန်းအောင်နေတဲ့တက်ရှိဖះကိန်းအောင်ကျိုးပန့်နေကြတဲ့ရက်ဘဝရက်တင်မှုရရှိနေတဲ့ပုဂ္ဂိုလ်တွေကဘဝတန်ត្រာအတွက်အမတန်မှအမကန်ရှိပါတယ်ဖះရုပ်ဘဝတို့ကြီးတည်ပြီးတော့ထိုရုပ်ဘဝတို့ရဲ့ဂုဏ်တော်ကိုမအောင်မဲနိုင်ဘူးဆိုရင်တော့ဘဝတန်ត្រာအတွက်အမကန်ရှင်မရှိဘူးဒီနေရာမှာအကုန်လုံးအတိလင်ဖွင့်တယ်ဒါကတော့ပြောရတယ်မယ်ဒါပဲဥစ္စံတော်မျက်မှောက်ခိုက်မှာတော့ဖះတကိုကြည့်တယ်ဆိုတော့သွားကြတာပဲအုံအုံနဲ့ညာနဲ့ရှင်သာအသိစိတ်တန်းနဲ့သွားပြီးတော့ဂုံတော်ထုံမှန်းပြီးတော့မပူဇော်နိုင်ကြဘူးအဲ့ဒီလိုပုဂ္ဂိုလ်တွေရဲ့ဖယဖူးမှုသည်ဂုံတော်မထုံမှန်းတဲ့ဒီအတွက်ကြောင့်ညာနာပံပြောကုသိုလ်ဖြစ်မှာလားညာနာဝိပယောကုသိုလ်ဖြစ်မှာလားညာနာဝိပယောကုသိုလ်ပဲဖြစ်မယ်ညာနာဝိပယောကုသိုလ်သည်အကျိုးပေးတော့လည်းပဲတိဟေပရိသန္တိအကျိုးမပေးဘူးဘဝမှာအကျိုးပေးတော့လည်းပဲဒွိဟေအဆိုင်လောက်ပဲပေးမယ်ဒွိဟေမှာတော့မှဒွိဟေထက်ထက်မြဲမြဲမဖြစ်နိုင်ဘူးဥက္ကဋ္ဌကုသိုလ်ဖြစ်မှသာလေဒါကြောင့်အဘိဓမ္မာပေတံလေးတွေကိုစီကိုစီသိစေရှင်လို့ဒီကနေ့ဓမ္မသင်တန်းလေးကိုဦးဇင်းတို့ဖွင့်ဆိုရတာဖြစ်ပါတယ်ဒီတော့ဒီနေရာမှာဆက်ပြီးတော့ပြောပါမယ်ဝိနေပိတကသုတ်တံပိတကအဘိဓမ္မာပိတကအဲ့ဒါကိုအတော်ငောက်ပြောမယ်ဆိုလို့ရှိရင်ဓမ္မဝိနေယအမိနှမျိုးပဲပထမသင်္ခါရတန်းတော့ပတ်မှတ်ခဲ့တယ်ဝိနေပိတကဓမ္မခန္ဓာ9000ပုတ်တံပိတကဓမ္မခန္ဓာ2100အဲ့ဒီပိတကနှစ်ဖုံဓမ္မခန္ဓာ4200ကိုအဲ4200ကိုတော့ဓမ္မဆိုတဲ့အမည်နဲ့ဥစဉ်တော့ပိတကစာပေဒီမှာသုံးပါတယ်ဓမ္မဆိုအဲမဟုတ်ဘူးဝိနည်းပိတကကဝိနည်းဆိုတဲ့အမည်နဲ့သုံးတယ်ပြန်ပြောမယ်လွဲသွားတယ်ဝိနည်းပိတကဝိနည်းငါးချမ်းကိုဝိနည်းဆိုတဲ့အမည်နဲ့သုံးတယ်သုတ်တံပိတကနဲ့အဘိဓမ္မာပိတကကိုတော့ပါလဲဓမ္မဆိုတဲ့အမည်နဲ့သုံးတယ်အဲ့ဒီထဲမှာမှတခါအဘိဓမ္မာကတခါခွဲပြီးတော့လာတယ်အဘိဓမ္မာခုနှစ်ကြံကိုအဘိဓမ္မာဆိုတဲ့အမိထုနဲ့တခါသုံးတယ်အဘိဆိုတာကလွန်ကဲတဲ့ထုကဲတဲ့ပေါ်လွန်တဲ့များတဲ့ဒီတိုက်ပြရတယ်အခုအရှင်နေကြည့်လိုက်သိပါပြီပုတ်တံပိတကမှာဓမ္မခန္ဓာ9100ဝိနည်းပိတကမှာ9100အဘိဓမ္မာပိတကမှာ4200ဆိုတော့ဘယ်ဟာကပိုများတာအဘိဓမ္မာပိတကမှာဓမ္မခန္ဓာတဲ့စုပေါင်းနေတာကများလွန်သည့်အတွက်ကြောင့်ဒီဓမ္မကိုဘာဓမ္မလို့ခေါ်တော့အဘိဓမ္မာလို့ဒီတိုင်းခေါ်တယ်အဲ့ဒီသင်္ကေတလေးတွေကိုနေ့နေ့လောက်မှတ်ဖို့လိုတယ်အဲ့ဒီအဘိဓမ္မာပိတကဟောတဲ့နေရာဌာနသည်3မျိုးရှိတယ်နော်လူပြေမှာရှင်သာရိပုတ္တရာကိုစန္ဒကုနန္တာတိုးထင်းမှာဟောကြားတော်မူတဲ့အဘိဓမ္မာတစ်မျိုးရှင်သာရိပုတ္တရာကတပင်ပရိသတ်900တို့အားတဆင့်ဟောကြားခဲ့သောအဘိဓမ္မာဟောနေတစ်မျိုးတော်ရင်သာ၌တို့ယွာမှာမေရောမိနတ်တာကိုအမှုထားပြီးတော့တသောသာစัจ java လာတိုင်းမှာရောက်ရှိလာကြအောင်သောနတ်ပြန်မာတို့အားဟောကြားအပ်သောအဘိဓမ္မာစတာတစ်မျိုးအဘိဓမ္မာဟောနေစုစုပေါင်းပင်မျိုးရှိကြတော့3မျိုးရှိတယ်အဲ့ဒီ3မျိုးကိုဘုဒ္ဓရအနေနဲ့မှတ်ပါဒီကနေ့ဥစဉ်တို့သင်ကြားမယ်အဘိဓမ္မာလူပြေမှာရှိနေတဲ့စတ္တသင်္ဃာန6တန်တင်ထားတဲ့အဘိဓမ္မာဒေသနာသည်တော်ရင်သာ၌တို့ယွာမှာမြတ်စွာဘုရားဟောကြားထားတဲ့အဘိဓမ္မာမဟုတ်ဘူးနော်အဘိဓမ္မာမဟုတ်ဘူးစတာအဲ့ဒီအစအဆုံးဒီတိုင်းမဟုတ်ဘူးလို့ပြောတာကြောယောကတော့အကုန်လုံးအတူတူပဲနော်ရှင်သာရိပုတ္တရာကလူပြင်မှာဟောထားတဲ့အဘိဓမ္မာဒေသနာသာဖြစ်တယ်မြတ်စွာဘုရားကကိုယ်တိုင်လူပြင်မှာဘာဖြစ်လို့အဘိဓမ္မာဒေသနာမဟောတာလဲဘာဖြစ်လို့နတ်ပြင်မှာဟောတာလဲနတ်ပြင်မှာတောင်မှစရုမာရိတာဝတိန္ဒာယာမတုတိတာနေမာနာရတိပရဏိမေတာဝတဝတိဆိုပြီးတော့စုစုပေါင်းနတ်ပြင်6တန်ရှိတယ်အဲ့ဒီနတ်ပြင်6တန်ရှိတဲ့နေရာမှာစရုမာရိနတ်ဘုံမှာမြတ်စွာဘုရားမဟောဘူးဘယ်မှာဟောတော့တာဝရင်သာနတ်တို့ရွာမှာဟောတယ်တာဝရင်သာနတ်တို့ရွာမှာရှေ့ဆုံးကထိုင်နေတဲ့တရားနာပရိသတ်ကဘယ်သူလဲပန်တုတ်တီသာနတ်သာမြတ်စွာဘုရားရဲ့မေတို့လူဘဝတုန်းကမြတ်စွာဘုရားကိုမွေးဖွားပြီးတော့နတ်ရွာစံပြီးတဲ့နောက်မှာဘယ်ရောက်သွားတော့တုတ်တီသာနတ်ပြည်ကိုရောက်သွားတယ်အဲ့ဒီတုတ်တီသာနတ်ပြည်မှာရောက်ရှိနေတဲ့မေတော်မိနတ်သားကိုတရားနာခံထားပြီးတော့တသောသာစัจ java လာတိတ်မှာရောက်ရှိလာကြကုန်သောနတ်ပြန်မာတို့ကိုမြတ်စွာဘုရားအဘိဓမ္မာခုနှစ်ကျမ်းကိုဟောတော်မူတယ်ဒီနေရာမှာစကားတစ်ခုညှက်ပြီးတော့ပြောခဲ့မယ်အထာဂရဆရာဖွင့်ဆိုထားတာအဲ့ဒီဓမ္မသမဲမှာနတ်တွေသာမဟုတ်ဘူးဗြဟ္မာကြီးတွေလည်းမားတယ်တကောကြီးတဲ့ပကြမန်ကြီးတွေရောတကယ်ဝသဝတိနတ်မန်ကြီးတွေရောအကုန်လုံးပါတယ်ဒါပေမဲ့ရှေ့ဆုံးကထိုင်ခွင့်ရတာကဘယ်သူကရနေတော့မေတော်မိနတ်သာတန်တုတ္တိသာနတ်သား ဖယားကဘသူ့နေရာပေးတော့မိခင်ကိုနေရာပေးတာเนาะဒါပေမဲ့ဥစဉ်တော့မျက်မှောက်ခိုင်းမှာဖယားအလိုကြအောင်ဟုတ်လားတကောကြည့်တဲ့နိုင်တယ်လာလို့ရှိရင်မိဖတယ်လည်းနောက်ဆုပ်ပေးနေကြရတာဒီလိုနေရာတွေเนาะအဲ့ဒါတွေကြတော့ဗုဒ္ဓအလိုကြရလားမကြဘူးဖယားကဒီမှာကြည့်သတ်မှတ်ပေးထားတာသူ့ရဲ့ဘဝဟောင်းကမေတော်ဖြစ်ခဲ့ဘူးသောပန္တို့ဒီသာနတ်သားကိုတရားနာတဲ့နေရာမှာဘေးကထားတော့ရှေ့ဆုံးကထားတယ်ဒါကြောင့်အာလုံးဥစဉ်တို့ဓမ္မပရိသတ်တွေမိဖနဲ့ပတ်သက်လာပြီးဟဲ့ဆိုရင်ဘသူနဲ့ပဲရှင်းရှင်းနေရာပေးရမှာကနံပါတ်1နေရာပဲပေးရမယ်အဲ့ဒါလေးမှတ်ထားဖယားတရားပန်ကယရနာ3ပါးကလွဲလို့ရှိရင်ကြံတဲ့အနန္တောအနန္တ5ပါးဆင်းရဲထဲမှာပါဝင်ခွင့်ရှိတာကမိဖနဲ့ဆရာဒါပဲပါတယ်ကြံတဲ့မပါဘူးအာနာယတုပါဝါပဲလောက်ပဲရှိရှိစัจ java ရေမကြီးပဲဖြစ်စေကမူလဲပဲမိဖနဲ့ပတ်သက်လာပြီးဆိုရင်သူဒီပါလဲဒုတိယနေရာသွားဟုတ်လားဒါကြောင့်လူခွင့်ရလူခွင့်ရဆိုတာအသားလေးနောက်ထားလိုက်အမျိုးသားရနဲ့ပတ်သက်လာဒုတိယနေရာပေါ်လိုက်နော်ဒါပြောရှင်းတာပါအတိကနော်ကဲအဲ့တော့ဒီမှာပြောမယ်တမေကန္တရှင်းတောင်းလေးထောင်နဲ့ပတ်သက်ပြီးတော့အဘိဓမ္မာဒေသနာကိုမြတ်စွာဘုရားဟောတော်မူတာသည်သုံးနေရာရှိပါတယ်လူပြင်မှာဘာဖြစ်လို့မဟောတာလဲဘာဖြစ်လို့နတ်ပြင်မှာသွားပြီးတော့ဟောရတာလဲဆိုရင်အဘိဓမ္မာဒေသနာကိုမြတ်စွာဘုရားဟောတာဝါတွင်ဘယ်လောက်ဟောရတာ3လဖယားဖြစ်ပြီးတော့6ဝါရပြီ9ဝါမြောက်ဝါကိုဘယ်မှာသွားဆိုတော့တာဝတိန်သာမှာဝါကတ်တယ်တော်ရင်သာမဝါကိုက်တာတက်တူအဖြင့်30နဲ့ရှိနေအဲမကတော့ listen နဲ့ပို့နော်မာတက်ရိုင်း96ခုဝါဆိုလပြည့်နေဒီမှာဒီကနေ့အိန္ဒိယပင်ကသနဂိုရောက်ခွေတဲ့ပုံကိုရှိကြလိမ့်မယ်နော်အဘိဓမ္မာဒေသနာဟောပြီးဆင်လာတဲ့နေရာသာဝတိကနေပြီးတော့တော်ရင်သာသကြွတော်မူတဲ့နေရာဒါတွေကိုပြန်ပြီးအာရင်ပြုတော့အိန္ဒိယဖျက်ဖူးတဲ့အခါတိတ်ရတာရှိတယ်ဒီအဘိဓမ္မာလေ့လာပြီးတော့အဲ့ဒီမှာမြတ်စွာဘုရားတတ်တူအပြင် listen တဲ့6ဝါရ9ဝါမြောက်ဝါကိုတာဝန်တန်နိုင်တူရမှာဝါကိုက်တော်မူတယ်။ဘာဖြစ်လို့ဝါကိုက်တာလဲ?မေတော်မိနတ်တန်ကိုကျေးဇူးဆိုင်မယ်ဆိုတဲ့ရွေးချယ်နဲ့တာဝန်တန်မှာသွားပြီးတော့ဟောတယ်။တနည်းအားဖြင့်တာဝန်တန်တို့ရဲ့သက်တမ်းဟာပြန်ပြီးတော့ကြည့်။စရုံးမာရိုင်းနတ်တဲ့က900တာဝန်တန်နတ်တဲ့က1000နော်နတ်တဲ့လေးမပြောရသေးဘူးသင်အောင်ပါမပူနဲ့အကုန်လုံးပါလာလိမ့်မယ်။တာဝန်တန်နတ်သက်1000ကိုလူတို့ရဲ့ပက်တိုင်းနဲ့တွေ့ကြည့်မယ်ဆိုလို့ရှိရင်3ကြိမ်နဲ့6တန်းပန်းပေါင်း36တန်းနှိပ်ပေါင်းနှိပ်ပေါင်းပြောတာနော်တာဝန်ရင်သာနဲ့သက်တထောင်ကိုလူတို့ရဲ့သက်တိုင်းနဲ့တွေ့မယ်နောက်မှမတွေ့ဘူးတွေ့နေလို့ပြောပါမယ်အခုဒီလိုပဲကြိုပြီးတော့ပြောလိုက်မယ်တာဝန်ရင်သာနဲ့သက်တထောင်ကိုလူတို့ရဲ့သက်တိုင်းနဲ့တွေ့ကြည့်ရင်ဘယ်လောက်ကြာမှာတော့36တန်း3ကြိမ်နဲ့6တန်းရှိတယ်နော်အဲ့ဒီတာဝန်ရင်သာနဲ့တို့ရွာမှာမြတ်စွာဘုရားဟောတဲ့အဘိဓမ္မာသည်လူတို့ရဲ့သက်တမ်းအားဖြင့်ရပောင်း90ဝါတွင်3လရပောင်း90ဝါတွင်3လမှတ်မိနော်အဲ့ဒီရပောင်း90ဆိုတဲ့နေရာမှာမြတ်စွာဘုရားရဲ့ဘယ်လောက်မြန်တဲ့ရွှေနှုတ်တော်ဖြင့်အဘိဓမ္မာဒေသနာကိုဟောရတယ်ဆိုတော့တာဝန်သာနတ်တို့ရမှာမြတ်စွာဘုရားဟောတော်မူတဲ့အဘိဓမ္မာအမှန်တန်ကြည်တယ်ဆိုတဲ့အကြောင်းကိုအာရုံပြုကြည့်မြတ်စွာဘုရားရဲ့ရွှေနှုတ်တော်ကထွက်ပေါ်လာတဲ့စကားပန်သည်ဘယ်လောက်မြန်လဲဆိုရင်ဥစဉ်တော့သာမန်လူသားတယောက်စကားတစ်ခွန်ပြောပြတဲ့အချိန်မှာရှင်အာနန္ဒာကရှိတ်ခွန်လောက်ပြီးတယ်နော်ရှစ်ဆလောက်မြန်တယ်ရှင်အာနန္ဒာစကားတစ်ခွန်ရွတ်ပြလိုက်တဲ့အချိန်မှာမြတ်စွာဘုရားရှင်တို့ကစိတ်လျှောက်ခွန်တည်တည်မြန်တယ်စိတ်လျှောက်ရှိတ်လीကွန်ပျူတာနဲ့တွက်မှာလား120နဲ့ရှိတ်ခွန်တည်လို့ပြောနော်ကွန်ပျူတာမကြည့်ပါနဲ့120ရှိတ်ခွန်အဲ့တော့ဆိုလိုတာကနမောတန္တဗောဓောအာရတောသမ္မာသမ္ဗုဒ္ဓတာဆိုတဲ့ဝကြတကြောင်းကိုဖျားရှိကိုပါဠိတကြောင်းကိုဥစဉ်တော့ရွတ်ဖတ်ပြီးတဲ့အခါမှာရှင်အာနန္ဒာသည်ဘယ်နှခေါက်ပြီးသွားမှာရှိတ်ခေါက်ပြီးသွားမယ်မြတ်စွာဘုရားရွှေနှုတ်တော်ကနမောတန္တကိုဘယ်နှခေါက်ပြီးသွားမှာတော့120နဲ့ရှိတ်ခေါက်တည်ပြီးတယ်အဲ့ဒီလောက်မြန်တဲ့ရွှေနှုတ်တော်တဲ့နော်တာဝတိသာနတ်တို့ရမှာမြတ်စွာဘုရားဟောလိုက်တဲ့အဘိဓမ္မာဟာလူတို့ရဲ့သက်တမ်းနဲ့ဝါရွန်း3လကြာတယ်နော်ဝါရွန်း3လကြာတယ်အဲ့တော့ရက်ပေါင်း90ကိုအဘိဓမ္မာခုနှစ်ကြံကိုမြတ်စွာဘုရားတာဝန်သာမှာဟောရတာသည်လူတို့ရဲ့ရက်နဲ့ပတ်တန်းနဲ့တွဲရင်ရက်ပေါင်း90ဟောရတယ်။အဲ့ဒါမြတ်စွာဘုရားရွှေနှုတ်တော်နဲ့အမှန်တမ်းမြန်တဲ့နှုတ်နဲ့ဟောသွားတာ။ဥစဉ်တော်သာမန်လူသားတရားနှုတ်နဲ့သာရွေးမစအဲ့ဒီရက်ပေါင်း90ဟောခဲ့တဲ့အဘိဓမ္မာကိုထိုင်ရွေးကျင်းစမ်းပါ။ဘယ်လောက်ကြာမထင်တော့120ရှိနေထိုင်မြောက်လိုက်။ဘယ်လောက်ရမှာလဲ။ရက်ပေါင်း11520နော်။ရက်ပေါင်း1152011520ကိုတခါလှဖွေလိုက်ရပောင်း30ဒလာနဲ့လာပောင်း384လာကြတယ် သုံးအားရှိစဉ်လေးလားကို12လတနေ့နဲ့ဖွင့်ရ32နဲ့ကြာတယ်12နဲ့ပြန်စားအဲ့တော့တာဝရင်သာနတ်တို့ရမှာမြတ်စွာဘုရားဝါတွင်3လဟောတော်မူထားတဲ့ဒေသနာကိုသာမန်လူတို့ရဲ့နှုတ်နဲ့သာအစိုင်တန်းရွတ်သွားမယ်ဆိုလို့ရှိရင်ဘယ်လောက်ရွတ်ပေးရမှာတော့ရက်ပေါင်း1000 1520တိတိအဲ့ဒါရွတ်ဖရမယ်လနဲ့တွက်မယ်ဆိုရင်တော့ဗာလဲ384လနှိတ်နဲ့တွက်မယ်ဆိုရင်32နှိတ်တိတိဒါထမင်းမစားဘဲနဲ့ရွတ်တာ24နှိတ်เนาะအဲ့လောက်ဆိုရင်သိပါပြီเนาะလပေါင်း384လဆိုဥစ္စံတော့ကိုယ့်ဟာကိုရွတ်ကြည့်ပေါ့ပထမပါဠိတော့ရွတ်နေတာပဲပထမပါဠိတော့5အုပ်ရှိတယ်ပုံမှန်နှုတ်နဲ့ဖြည်းဖြည်းလေးရွတ်တာတနေ့တအုပ်ပြီးတယ်ပထမ5အုပ်ဆိုဘယ်နေ့ရတာရွတ်တော့9ရက်ပဲเนาะဒါဘုန်းကြီးတွေပထမပွဲတွေလောက်တဲ့ခါကျရင်9ရက်ဆိုအကုန်လုံးပြီးနေတာပဲအခုကလာပေါင်းကိုကဘယ်လောက်တော့384လားနှစ်က332နှစ်တည်းရွေးဖတ်ရမယ်လူတို့ရဲ့နှုတ်နဲ့ရွေးဖတ်ပြီဆိုလို့ရှိရင်ဒီလောက်ကြာမှသာလဲမြတ်စွာဘုရားတာဝရင်သာနတ်တို့ရမှာဟောတော်မူထားတဲ့စာအုပ်တွေကအကုန်လုံးပြီးသွားမယ်ဒီတော့ဥစ္စံကပြန်တွက်ကြည့်တယ်အကေရွေ့တာဒီကနေ့စိုက်ထမှုစာအုပ်ဆိုင်နဲ့ရိုက်မယ်ဆိုလို့ရှိရင်နော်တနေ့ကတအုပ်ထုံးရွေ့လို့စာမျက်နှာ900ခန်းစီရိုက်မယ်ဆိုစာအုပ်ပေါင်းတောင်နေတာနဲ့တို့ရွာမှာမြတ်စွာဘုရားဟောခဲ့တဲ့အဘိဓမ္မာဒေသနာဒီစာအုပ်ပေါင်းဘယ်လောက်ထွက်မှာတော့1520ထွက်ရကုန်တယ်ဒီဘုန်းကြီးအပြင်းဖြစ်ပါတယ်ဖြောက်တွက်တာမှမသိဘူးဆိုတာဒီလိုပဲကြမ်းညှင့်ပြီးတွက်ရတာပေါ့စာထဲမှာပါတာပါဒါပေမဲ့ကြမ်းညှင့်တွက်ဖြစ်ထွက်တာပဲเนาะအဲ့ဒီလိုတောင်နေတာနဲ့တို့ရွာမှာမြတ်စွာဘုရားဟောကြားအပ်သောအဘိဓမ္မာ9ကျမ်းကိုစာအုပ်ရေနဲ့ရိုက်နှိုက်လိုက်မယ်ဆိုလို့ရှိရင်စာအုပ်ပေါင်းဘယ်လောက်ဖြစ်သမှာတော့1520ဒီကနေ့စိုက်ထမှုကတော့အဘိဓမ္မာ9ကျမ်းရိုက်ထားတာဘယ်လောက်တော့စေနောဘရှိတယ်။မှတ်မိလား။စေနောဘရှိတယ်။ဒီကနေ့အဲ့ဒီစေနောအုပ်အတိုင်းတာဆိုနဲ့ဥဇင်းတို့တန်ကြာလေးလာနေကြတဲ့လူပြင်မှာထင်ရှားရှိနေတဲ့အပိဓမ္မာကမြတ်စွာဘုရားတာဝန်သားမှာဟောတဲ့အပိဓမ္မာဟောရလား။မဟုတ်ဘူး။ဟုတ်လား။အပိဓမ္မာတစုံဆိုရင်စာအုပ်ပေါင်း1000ကျော်နေပြီ။ဘယ်လောက်လို့ဟောလို့လို့ရမှာလဲ။မတတ်နိုင်ဘူးနော်။ကပ္ပအေးမာလေးဝိုင်းထားတော့အဲ့လိုပဲစာမရှိဘူးရိုက်ဖို့ဆိုတာနော်။လေးလာဖို့ပုဂ္ဂိုလ်လည်းမရှိဘူး။အဲ့တော့အခုဒီမှာသိစေချင်တာကတောင်နေတာနတ်တို့ရမှာမြတ်စွာဘုရားဒီလောက်ကျင်ဝန်းလာစားတော့အပိဓမ္မာကိုပါမန်လူသားတို့ရဲ့ဣရိယာပုတ်ပြန်တထိုင်းနေနဲ့နားဖို့ဆိုတာလေဘယ်လိုမှမဖြစ်နိုင်သေးတော့ကြောင့်မြတ်စွာဘုရားသည်လူပြင်မှာအပိဓမ္မာကိုမခေါ်ဘူးဒါတရှံမှတ်ပါနောက်တစ်ခုကမေတော်မိနတ်သားကိုကျေးဇူးဆိုင်တယ်မိဖကိုကျေးဇူးဆိုင်တယ်ဆိုတာပါမန်လူသားတွေကိုမဆိုထားပါနဲ့အကုန်လုံးယဟန်ကိစ္စရဗုဒ္ဓကိစ္စရပြီးပြီးတော့ငါဘုရားတော်မှာပါလေမိဖကိုကျေးဇူးဆိုင်နေရပါတယ်ဆိုတာကိုပတိယပံဝေကဖြစ်စီရှင်လို့လည်းပဲမြတ်စွာဘုရားသည်မိဘကိုကျေးဇူးဆိုင်တဲ့အနေနဲ့ပေးမှာသွားတရားဟောတော့တာဝရင်သာနတ်တို့ရွာမှာတရားဟောတဲ့ဒီနေရာမှာအထာရာတိကဖွင့်ဆိုထားတဲ့အပိဓမ္မာဖွင့်ရဆိုရင်မိဘဖြစ်တဲ့ပုဂ္ဂိုလ်သည်ဘယ်နေရာမှာပဲရှိရှိကိုယ်တိုင်ပြုစုဆောင်ရှောင်းနိုင်ရင်ပြုစုဆောင်ရှောင်းမပြုစုမဆောင်ရှောင်းနိုင်သေးဘူးဆိုရင်လည်းအဝေးရကနေပြီးတော့မိဘကိုဂုံကျေးဇူးကိုအာရုံပြုပြီးတော့ကျိုးစားအထောက်ကြမယ်ဆိုလို့ရှိရင်ဒါမိဘကိုကျေးဇူးဆိုင်နေတာပဲအဘိဓမ္မာကဘာနဲ့ထောက်ပြထားလဲဆိုရင်လောဘနဲ့ဆန္ဒနှစ်ခုထောက်ပြထားတယ်လောဘနဲ့ဆန္ဒလောဘဆိုတာလေလိုချင်မှုဆန္ဒဆိုတာကလေလိုချင်တဲ့သဘောတရားပဲတတ်မဲ့တဲ့သဘောတရားဒါပေမဲ့လူတွေဟာလောဘနဲ့ဆန္ဒကိုမကွဲကြဘူးလောဘဆိုတာနှလုံးသွင်းထားမှာငါကြွေဝရှမ်းသာနေလို့ရှိရင်ငါမိဘတွေအားလေဘယ်တော့မှမဆင်းရဲစေရဘူးပြည့်စုံစေရမယ်သူတို့သွားရှင်တဲ့ရိတ်သားကိုရှမ်းရမ်းသာသာပွားနိုင်ဖို့အတွက်အထောက်မှပေးမယ့်စသည်ဖြင့်ဒီလိုရွေရှင်းကိုထည့်ပြီးတော့ဒီကနေ့စည်းဝါရှာနေရင်ဒီတဂါရမတွေရဲ့နှလုံးသားထဲမှာဖြစ်ပေါ်လာတဲ့လိုချင်မှုသဘောတရားကိုဆန္ဒလို့ခေါ်မလားလောဘလို့ခေါ်မလားဆန္ဒဒါပြောတာကုသိုလ်ဆန္ဒဆိုတာဒီတိုင်းမိဘနဲ့အတူနေရမှာမဟုတ်ဘူးကုသိုလ်ဆန္ဒဆိုတာနေ့တိုင်းပွားတာဖို့ပြောအရေးကြီးတယ်အဲ့ဒီလိုမှမဟုတ်ဘင်းနဲ့အနန္တောအနန္တ၅ပါးကျေးဇူးကိုလည်းဘာမှနားမလည်ဘူးကိုယ်ချဘွေစုဆောင်ရရှိထားတာငါဒီဘဝမှာကောင်းကောင်းကြီးခံစားမယ်ဆိုတဲ့ရွေးချယ်နဲ့မိမိကိုကျော်ကိုသာရှေ့တိုင်တန်ပြီးတော့ရှာဘွေစုဆောင်ထားတာတွေလိုချင်တဲ့ကိစ္စဘုံတရားတွေမှန်သမျှဒီပါလေလောဘအထာရာတိယာကဒီဗုဒ္ဓဟောကြားထားတဲ့အပိဓမ္မာလောဘနဲ့ဆန္ဒကိုဖွင့်ဆိုထားတဲ့နေရာမှာပရဟိတမဖက်အတ္တဟိတကိုသာရှေ့တိုင်တန်ပြီးတော့ရှာဘွေစုဆောင်တဲ့ကိစ္စတွေမှန်သမျှဒီလောဘကဥသိနေသည့်အတွက်ကြောင့်အကျိုးပေးတဲ့နေရာမှာအန္တရာယ်မကင်ဘူးတဲ့အရှင်မြွေကြောက်နိုင်တယ်။ဆန္ဒကိုရှေ့တိုင်းတင်ပြီးတော့ရှာဖွေစုဆောင်ထားတဲ့အရာတွေကတော့ကုသိုလ်ဆန္ဒကအကာအကွယ်စွန့်ရင်တတ္တိပင်းစွန့်နိုင်သည့်အတွက်ကြောင့်ဘဝတစ်ခုမှာအန္တရာယ်ကင်းတယ်။ဒါကြောင့်အပိဓမ္မာကိုလေ့လာတဲ့အခါမှာဘေးနေရာသွားသွားခြေလိုင်းတိုင်းခြေလိုင်းတိုင်းမှာကုသိုလ်ဆန္ဒပါဖို့အင်မတန်မှအရေးကြီးတယ်ဆိုတဲ့အကြောင်းကိုဒီမှာပြောလိုပါတယ်။ကြိုင်ဘေးကစားပြီးစကားထွက်သွားတော့ တောင်းနေသာ၌တို့ရမမြတ်စွာဘုရားဟောကြားသောအဘိဓမ္မာဒေသနာသည်မိမ္ဖာကိုကျေးဇူးဆိုင်ဖို့ဆိုတဲ့ရွေးချယ်နဲ့လည်းပဲတောင်းနေသာ၌တို့ရမှာဟောရတယ်။လူတို့ဤမာမဣရိယာပုံနဲ့ထိုင်ပြီးတော့ကြိုးပမ်းနာယူခြင်းကတထိုင်သေးနဲ့မစွမ်းနိုင်သည့်အတွက်ကြောင့်လေတာဝန်သာနတ်တို့ရမှာမြတ်စွာဘုရားအဘိဓမ္မာဒေသနာကိုဟောတော်မူရတယ်။ရွေးချက်နှစ်ခုရှိသွားပြီ။နောက်တစ်ခုကဒီအစာအဆုံးကိုတထိုင်သေးနဲ့နာယူတဲ့ပုဂ္ဂိုလ်နဲ့တထိုင်သေးမဟုတ်ပင်နဲ့တနေ့နေမှတခါလာပြီးတော့နာယူတဲ့ပုဂ္ဂိုလ်ပေါ့ကြိုးကြကြောနာယူတဲ့ပုဂ္ဂိုလ်အာယုံရှက်မတူနော်အဲ့တော့အဘိဓမ္မာဒေသနာကိုဒီနေ့တရားလာပို့ရှာလိုက်နောက်တလနေမှတခါလာပို့ရှာလိုက်ဆိုအာယုံကပြတ်သွားပြီ။အမှန်ကအဘိဓမ္မာဒေသနာကြားတဲ့အခါရက်ပေါင်း60လုံးလုံးနှစ်တို့ရဲ့ဣရိယာပုံနဲ့တထိုင်တည်းမြတ်စွာဘုရားဟောကြားပြီးတော့ပြလိုက်တဲ့အခါမှာဒါအစအဆုံးနာတော့ရတဲ့နှစ်တွေကမြန်မြန်ကြီးကိုသူတို့ကလည်းတရားထူရစေနိုင်တယ်အဲ့ဒီလိုရွေးချက်နဲ့လည်းပဲမြတ်စွာဘုရားတောင်းနေတဲ့နှစ်တို့ရမှာအဘိဓမ္မာဒေသနာကိုဟောတော်မူတယ်တနည်းအားဖြင့်အဘိဓမ္မာဒေသနာတို့ဟာဘယ်လောက်ထိနက်နေတယ်ဘယ်လောက်ထိကြေဝန်းတယ်ဆိုတာကိုနတ်တေရလူတေရသိစေလို့ဒီအတွက်ကြောင့်လေတာဝရင်သာနတ်တေရမှာမြတ်စွာဘုရားဟောကြားတော်မူတာနဲ့အကောင်လုံးပေါင်းလိုက်လို့ရှိရင်တာဝရင်သာနတ်တေရမှာမြတ်စွာဘုရားဟောကြားအပ်သောအဘိဓမ္မာဒေသနာသည်အမှန်တန်ကျေရွမ်းသည့်အတွက်ကြောင့်ပါဠိလိုဝိထာရနယအဘိဓမ္မာဒေသနာလို့ခေါ်တယ်။ဦးဇံတော်လူပြင်းမှာအဲ့ဒါဒီစာအုပ်ရိုက်ထားတာမပါဘူး။နော်။အဲ့ဒီကနေပြီးမှမြတ်စွာဘုရားတာဝရင်သာနတ်တေရမှာရက်ပေါင်း60အဘိဓမ္မာဒေသနာဟောတယ်ဆိုတော့အစာမစားဘဲနဲ့ဟောနေသလားလူသားဖယားတဆူကအစာမစားဘဲနဲ့ရက်ပေါင်း60နေနေသလားလို့ဒီတိုင်းမဲစီရရှိတယ်မဟုတ်ပါဘူးနိမိတဖယားဖန်ဆင်းတယ်ဘူးတယ်နိမိတဖယားဖန်ဆင်းလိုက်တာကအဲ့ဒီဝိဒအပညာဝင်စားပြီးတော့ဒီမှာဖယားတဆူဖန်ဆင်းတယ်ကမ္မထမင်ကြတဲ့ကအဲ့ဒီအဲ့ဒီဝိဒအပညာနေနဲ့တကုတ်ဖန်ဆင်းပုံလေးတွေပါလာလိမ့်မယ်နော်အဲ့ဒီလိုနောက်ထပ်ဖယားတဆူဖန်ဆင်းပြီးတော့လူပြေသောငါဆွမ်းခံကြွနေတဲ့အရှင်ကလေးအတွင်းမှာဤနေရာကဤနေရာတိဤမြတ်တဲ့ရှိရှိသောအဘိဓမ္မာဒေသနာတို့ကိုငါဖျားရဲ့ကိုယ်စားဟောကြားပြီးနေရပါလို့ဒီတိုင်းဖန်ဆင်းတာဒီတော့ကိုဟကိုဘာမှမဖန်ဆင်းနဲ့ဟုတ်မဟုတ်ပါမလားဆိုမယံယုံမတန်တရားမဖြစ်နဲ့နော်ခရမှာအဲ့ဒီဝိဒပညာတွေကအပြည့်ဝရှိတယ်သူမှအဲ့ဒီလိုအဋိဋ္ဌံပြီးတော့ခရတဆုဖန်ဆင်းပြီးတော့ဟောကြားခဲ့တယ်သူကိုယ်တိုင်ကပဲကြွလာတော့လူပြေတော့ကြွလာလူပြေမှာဟိမဝန္တတော်ထေကအနောဒအိမ်မှာရေတက်ပေးတယ်နာနဲ့ကိုးနိုင်အရှင်ဆိုပါစို့ရေတက်ပေးပြီပါဥတ္တရာကုရုလို့ခေါ်တယ်မြောက်ကျွမ်းတော့ဆွမ်းခံကြွဆွမ်းခံကြွပြီးမှအနောဒအိမ်မှာဆွမ်းဖုံးပေးနေသန်ဆိုအနာယူတာပေါ့အဲ့ဒီအချိန်မှာတရားစိတ်သူကြီးဖြစ်တော့ရှင်သာရိပုတ္တရာကမြတ်စွာဘုရားထံမှာလာပြီးတော့ဝေယဝိဇ္ဇကြီးငယ်လှုပ်ပေးတယ်လှုပ်ပင်းရဲ့နဲ့အဲ့ဒီမှာမြတ်စွာဘုရားကရှင်သာရိပုတ္တရာကိုအဘိဓမ္မာဟောတယ်ရှင်သာရိပုတ္တရာအဘိဓမ္မာဟောပုံဘယ်လောက်ကြာမြင်အောင်မင်းနေတော့ဘာမှကြလိုက်ဘူးနော်ရှင်သာရိပုတ္တရာဒီဖယားသာသနာမှာသာဒီပါစာပေတွေလစ်လာတာမဟုတ်ဘူးတသင်ရှင်းတဲ့ကဘာတသင်တိတိပါလဲပွင့်တော်မူခဲ့တာဖယားအဆူဆူသာသာသနာမှာရှင်သာရိပုတ္တရာပရိယတ်တိဓမ္မကိုကြိုးစားအားထုတ်လာတဲ့ပုဂ္ဂိုလ်တစ်ပါးဒီဖယားသာသနာမှာဖယားကဟောလိုက်တယ်ရှင်သာရိပုတ္တရာငါဖယားသည်တာဝရင်သာနတ်တို့ရွာ၌မေတော်မိနတ်သားကိုအမှုထားပြီးတော့တသောသာစัจ java လာတိုင်းမှာရောက်ရှိလာကြကုန်သောနတ်ပြန်မာတို့အားဤမြတန့်ရှိရှိသောကုသလာဓမ္မအကုသလာဓမ္မအပြာဓာဓမ္မအစရှိသောအဘိဓမ္မာဒေသနာကိုငါဖယားဟောတော်မူတဲ့သာရိပုတ္တရာဒါလောက်ပဲပြောတယ်။စာပေထဲမှာတိတ်များများကြီးမှာကိုရှင်သာရိပုတ္တရာဟောတော်မူတဲ့အဘိဓမ္မာဒေသနာတွေကမိမ့်နေပိုင်းနဲ့စက္ကန့်ပိုင်းနဲ့ဒီလောက်ပဲကြားတယ်။ဒါမဲ့ရှင်သာရိပုတ္တရာကဘဝပေါင်းများစွာဖယားအဆူဆူသောအနောမတ္တသည့်ဖယားသာသနာကပဲစပြီးတော့ဒီဘက်ပတုမုတ္တရာဖယားသာသနာတော့စသည်သာနာခိုက်ပေါင်းများစွာအထိမှရှင်သာရိပုတ္တရာကတကယ်ကိုဗုဒ္ဓရဲ့အဆုံးအမတွေကိုရရှိခဲ့တဲ့တပည့်တော်ကပြီးပြီအဘိဓမ္မာဆိုတဲ့အပန်းကိုကြားလဲသည်နဲ့တပြိုင်နက်အကုန်လုံးပါရိဗုဒ္ဓညာတဲ့မှာခင်လာတယ်ဒီကနေ့ရန်ကုန်ကလာတဲ့တက္ကရာမတွေတယောက်ရန်ကုန်ဆိုတဲ့နာမည်ကိုကြားလဲသည်နဲ့တပြိုင်နက်ရွှေတုံပေနေရာမှာရှိတယ်စုလင်မြာပေနေရာမှာရှိတယ်လေရင်ကွန်းကပေနေရာမှာရှိတယ်ဟာလားဘဟန်းဆိုတဲ့မြို့ကပေနေရာမှာရှိတယ်ဆိုတာကိုရန်ကုန်ဆိုတဲ့အပန်းကြားလဲအောင်လည်းမသိနိုင်ဘူးလားသိနိုင်သလိုသာရိပုတ္တရာကလည်းပဲထို့တူပဲမြတ်စွာဘုရားထာမအဘိဓမ္မာဆိုတဲ့အပန်းကိုကြားလိုက်တဲ့နဲ့တပြိုင်နက်အကုန်လုံးကိုနားလည်ပြီးဖြစ်ပါတယ်ဒီသဘောပါပဲနော်အဲ့တော့ရှင်သာရိပုတ္တရာကစန္ဒကုဏ္ဏသာတို့ထင်မှာမြတ်စွာဘုရားဟောကြားသောအဘိဓမ္မာသည်အမတန်မှကျင့်လွန်သည့်အတွက်ကြောင့်သူကိုပါဠိလိုသင်္ခေပနယအဘိဓမ္မာဒေသနာလို့ခေါ်တယ်အဲ့ဒီလိုနဲ့ဝါရဲသုံးလမြတ်စွာဘုရားထံမှာသာရိပုတ္တရာနေဆိုင်နေတိုင်းပဲသွားပြီးတော့ဝေကြည်ဝံငယ်ပြုမြတ်စွာဘုရားကတာဝန်သာနတ်တို့ရမှာဒီနေ့ငါဘေကနေကစားပြီးတော့ဘယ်တိခေါ်ခဲ့ပြီးဒါလောက်ပဲပြောသွားတယ်အဲ့ဒီမြတ်စွာဘုရားနေလန့်ညွှန်ပေးတာကိုအကြောင်းပြုပြီးတော့ရှင်သာရိပုတ္တရာက ကတ္တပဘုရားသာသနာမှာလဲနှုတ်တော့900ဖြစ်ခဲ့ဘူးတော့ရဟန်းတော်900ကိုပြန်ပြီးတော့တဆင်ဖောက်သိရှာပြီးတော့ဟောတော်မူတယ်အဲ့ဒီရှင်သာရိပုတ္တရာကလည်းပဲဝါတွင်3လမြတ်စွာဘုရားထာမနိနာနေတရားကိုအရှင်ပိုင်းကလေးနဲ့ယူပြီးတော့တပည့်ပရိသတ်တွေကပြန်ပြီးတော့ဟောကြားတယ်ဟောကြားတဲ့အရှင်ကြားတော့မကြင်မကြင်ဟောကြားတော်မူတယ်ဒါဝိသနာတို့ရာမမြတ်စွာဘုရားဟောကြားတော့အဘိဓမ္မာဒေသနာလောက်လည်းပဲမကြင်လွန်ဘူးလူပြေမှာသူကိုယ်တိုင်မြတ်စွာဘုရားထာမနာကြရတော့အဘိဓမ္မာဒေသနာလောက်လည်းပဲမကြင်လွန်ဘူးမကြင်မကြင်ဟောကြားတော့ဒေသနာဖြစ်တည်တော့ရံပါဠိလိုနာတိဝိထာရနာတိသင်္ခေပနယအဘိဓမ္မာဒေသနာလို့ခေါ်တယ်ဒီကနေ့စတ္တမှုစာအုပ်နဲ့စာအုပ်ရင်20ရှိထားတယ်အဲ့ဒီစစ်နှုတ်တော့အင်းစိုက်နှုတ်စာအုပ်နဲ့စစ်နှုတ်ပေါ့နော်အဲ့ဒီစစ်နှုတ်တော့ပြီးဒီမှာ9ကျန်းသည်ဦးဇင်တော်လက်ရှိမြတ်ဝတ်ထင်တင်တွေ့မြင်နေရတော့ဆိုတာဒီနေရာမှာတွေ့မြင်တာမဟုတ်ဘူးကပိုင်းမှာရိုက်ထားတဲ့စာအုပ်တွေပြောတာအဲ့ဒီကျန်းစာအုပ်စစ်နှုတ်သည်ရှင်သာရိပုတ္တရာကလဲနှုတ်တော့900ဖြစ်ခဲ့ဘူးတော့ရဟန်းတော်900တို့အားဟောကြားတော့အဘိဓမ္မာဒေသနာဖြစ်တယ်ဒါဘုသူတာဖြစ်ပွဲကဲဒီလောက်ဆိုရင်အဘိဓမ္မာဒေသနာဟောဖို့ဘယ်နှမျိုးတော့3မျိုးရှိပြီအဲ့ဒီဘုသူရလေးပါနေနေလောက်ရှောက်ပြီးတော့ပြောအောင်မယ်နော်နောက်တစ်ခါဒီလင်းလို့သား900ဆိုတဲ့ဘုသူတာလေးကိုနေနေပြောပါပြောမယ်ကတ္တဝမြတ်စွာဘုရားမာသနာခိုက်ကအဘိဓမ္မာဒေသနာကိုလေ့လာမှတ်သားထားတဲ့ရဟန်းတော်နှစ်ပါးဂူကြီးတစ်ခုထဲမှာဝင်ပြီးတော့အဘိဓမ္မာဒေသနာအန်ကြတယ်အဲ့ဒီဂူထဲမှာလင်းလို့900ရှိတယ်အဲ့ဒီလမ်းတော့900ကဒီလူစကားကိုသူနားလေတာမှမဟုတ်တာမဟုတ်ဘူးနားမလေဘူးနားမလေစေကမူလဲပဲဒါကတော့ဓမ္မတန်ပဲအပန်းအပေါ်မှာကျင်ညိုတဲ့စိတ်တွေတရားတရားတွေပတ်တာယုံပေါ့ရဟန်းတို့ရဲ့အပိဓမ္မာတရားကိုနိုင်ဟောကြားရွတ်ဖတ်နေတဲ့အပန်းလေးကိုကြားလိုက်ရသည်နဲ့တပြိုင်တည်းသူတို့ရဲ့စိတ်ထဲမှာကြည်လင်မှုတွေဖြစ်လိုက်တာအဲ့ဒီနေဆိုင်နေတဲ့အပိဓမ္မာဒေသနာတန်ကိုနားကြားခင်ရတော့လမ်းတော့သာသည်ဥဇဏဘုရားသာသနာမှာဘာဖြစ်လာတော့ယဟန်တော်900ဖြစ်လာတယ်ရှင်သာရိပုတ္တရာထံမှာပထမဆုံးအဘိဓမ္မာဒေသနာကိုနာကြားခွင့်ရတဲ့ပုဂ္ဂိုလ်လို့ဆိုလိုပါတယ်ဒီတော့ဒီနေရာမှာတချို့ကမေးခွန်းထုတ်ရှင်ထုတ်ကြမှာပေါ့နော်အဘိဓမ္မာလေ့လာတဲ့အခါမှာအဲ့ဒီလဲနှုတ်သား900ဘဝကသုတိစိတ်ကြပြီးတော့သေသွားတဲ့လဲနှုတ်သား900ဒီအဲ့ဒီအဘိဓမ္မာဒေသနာကိုနာယူတဲ့ကုသိုလ်တစ်ခုတွေနဲ့တောင်းရင်သာသူရောက်ကြသလားလို့မေးကြတာမေးเสียရှိတယ်နော်အဲ့ဒီကနေဒီမှာလူပြေတော့ပြန်ဖြစ်ရတာအဲ့ဒီမှာလဲနှုတ်သား900ဘဝကဒီကုသိုလ်စိတ်တစ်ခုတွင်နဲ့ဟိုကရောက်သွားတယ်လို့မထင်နဲ့ဘုံဘဝပရိသန်တွေပြေးတဲ့အခါမှာနတ်ဘုံနတ်ဘဝဆိုတာတိရေပရိသန်တွေနေတဲ့နတ်တွေနော်လူပြေမှာလည်းတိရေပရိသန်တွေတိရေပရိသန်တွေနေတဲ့ပုဂ္ဂိုလ်အစဉ်သို့ရောက်ရှိဖို့အတွက်ဆိုတာကဘာကုသိုလ်ကပါချိုးပေးတော့တိရေကုသိုလ်ကချိုးပေးတာလဲနှုတ်သားဘဝတရိစ္ဆာန်ဘဝမှာညာနာတံပြုကုသိုလ်ဖြစ်ပါမလားမဖြစ်နိုင်ဘူးဒါတွေအဘိဓမ္မာမလေ့လာတဲ့ပုဂ္ဂိုလ်တွေကတော့ဘုန်းကြီးတွေကအရှင်ကုန်ငဲ့ပြီးတော့မရှင်းပြရင်အဲ့ဒီလိုပဲမှိုက်မှာဟာလဲနှုတ်သားဘုရားမှာဒီအပိဓမ္မာကိုနိုင်ယူလိုက်တဲ့ကုသိုလ်တခုတွေနဲ့ဟာဒီလိုဖြစ်သွားတယ်လားအောင်မင်းနဲ့မဟုတ်ဘူးဒါကတော့အပိဓမ္မာသင်္လာရနဲ့ဖြစ်ထွက်မယ်အပိဓမ္မာပေတိုင်းနဲ့တိုင်းရင်အလုံးဖြစ်ထွက်လိမ့်မယ်နော်အဲ့တော့ကုသိုလ်ထောက်ပံ့တော့သူကဖြစ်ပါတယ်ဘောဓိကျိုးအနေနဲ့ပရိသန်တွေအကျိုးကိုဖြစ်စေတာကအဲ့ဒီလဲနှုတ်ဘုရားမှာနိုင်ယူထားတဲ့အပိဓမ္မာနိုင်ယူတဲ့ကုသိုလ်မျိုးမဟုတ်ဘူးဒီကနေ့တရားဓမ္မတွေကြားတဲ့အခါမှာအပိဓမ္မာဒေသနာကိုနိုင်ယူတဲ့နေရာမှာအနဲ့အတိုက်ပြင်တလုံးစီဒီကမြတ်စွာဘုရားတရားတော်အတိုင်းဟောကြားပြတာရှင်းပြတဲ့အခါမှာအကုန်လုံးနားလည်နိုင်သည့်အတွက်ကြောင့်ဒါနကုသိုလ်လုပ်ရင်ကံနဲ့ကံညိုထုံနှုတ်ရမှာတက်ဝယုံကျေးမှုဆိုတဲ့ကမ္မတရညမြာနဲ့ရှင်သောဒါနကောင်းမှုကုသိုလ်မျိုးဖြစ်အောင်လုပ်ဖို့သီလစောင့်နေတဲ့နေရာမှာလည်းကံနဲ့ကံညိုထုံနှုတ်မှာတက်ဝယုံကျေးမှုဆိုတဲ့ကမ္မတရညမြာနဲ့ရှင်သောသီလမရကောင်းမှုကုသိုလ်ဖြစ်ဖို့ဒီလိုရွေရွေရှက်နဲ့ပြုတ်လောက်တတ်ဖို့အတွက်ဒီကနေ့အဘိဓမ္မာဒေသနာကိုလေ့လာသင်ကြားနေတဲ့ဆိုတော့ဒီအဘိဓမ္မာသင်ပြီးတဲ့နောက်ပိုင်းမှာကိုလုံးထားတဲ့ကုသိုလ်ကောင်းမှုသည်အကုန်လုံးဒီပါဖြစ်ရမှာတည့်ရဲ့ဥက္ကကုသိုလ်ဖြစ်ဖို့အတွက်အားလုံးကိုနားလေသွားလိမ့်မယ်။ online တို့တွေကဒီလိုနားလေနိုင်လားမနားလေနားမလေနိုင်ဘူး။ဗုဒ္ဓရဲ့အဘိဓမ္မာဒေသနာအပိုင်းပေါ်မှာကျင်ညိုတဲ့စိတ်တက်တစ်ခုလေးနဲ့ပဲသူတို့ဇီဝင်ရှုပ်ပြီးတော့သုခတိပုံစံရောက်သွားကြတာနော်။ဒါပေမဲ့အတိတ်ဘဝသံသရာကသူတို့မှပြုတ်လောက်ခင်းတော့ကုသိုလ်ကောင်းမှုတွေကတည့်ရဲ့ကုသိုလ်တွေအကျွမ်းကြံပရာပရိယတည့်ရဲ့ကုသိုလ်တွေအကျွမ်းကြံရှိသည်ကြောင့်ထိုကုသိုလ်ကောင်းမှုကကျေးဇူးပြုလိုက်တော့တာဝန်တန်တဲ့တို့ရမှာဖြစ်ရတာအဲ့လိုမှမဟုတ်ဘူးဆိုရင်လဲနှုတ်သောဘဝတုန်းကဖြစ်ခဲ့မှုတဲ့အဘိဓမ္မာနာယူထားတဲ့ကုသိုလ်လေးကတာဝန်တန်ပို့လိုက်တယ်လို့ထင်ရှင်းတယ်မှာမဟုတ်ဘူးဒါကဒီမှာနောက်ပိုင်းမှာပရိသတ်တွေအခန်းသင်လာတဲ့အခါမှာအကုန်လုံးပါလာလိမ့်မယ်အဲ့တော့ဥစဉ်အဓိကပြောချင်တာကတုတ်တန်ပိဋကကိုပါမန်လေ့လာသင်ကြားထားရုံနဲ့အဘိဓမ္မာမှန်ဘောမှာတင်မကြည့်ဘူးဆိုရင်စာတက်တယ်လို့ပတ်မှတ်လို့မရဘူး နိုင်ယူထားတဲ့မြတ်စွာဘုရားဟောကြားတဲ့သုတ်တံပေါ့အားလုံးပဲလောက်ရှိတော့ဒေသနာဟောတာ2000နီးနီးလောက်ရှိတယ်ဥစဉ်ကြီးတွေ့ကြည့်တယ်နော်သုတ်တံပေါ့2000ကျော်ဘယ်လိုသုတ်တံပဲကြည့်ကြည့်သာမန်အဖြစ်ပုဂ္ဂလဇာတရားအာလိယောဇာဝိနည်းဇာတရားအာလိယောဇာတတဝါတွေအလိုအဲ့ဇာတရားဟောကြားတဲ့သုတ်တံဖြစ်တဲ့အတွက်ပါမန်ရိုးရိုးပဲဟောထားတယ်အဘိဓမ္မာဒေသနာမြင်ကွင်းကိုလေ့လာထားတဲ့ပုဂ္ဂိုလ်တရားပေါ့သုတ်တံပိဋကဖတ်တဲ့အခါမှာဘဝတန္တရာအတွက်ဘယ်လိုအနှိမ့်ချုပ်ပြီးတော့ယူရမယ်ဆိုတာကိုအကုန်လုံးကိုယ်ကိုပြပြအကုန်လုံးသိသွားမယ်အဲ့ဒီမင်္ဂလာသုတ်38ပါးအဲမင်္ဂလာတရားဘယ်လောက်ရှိတော့38ပါးရှိတယ်38ပါးထဲမှာလူတွေကသိတာကအာသေရစာပါလနာလူမိုက်ကိုမပေါင်းသင်းပါနဲ့မမိဝဲပါနဲ့ဒါဟာမင်္ဂလာပဲလူသူတော်ကောင်းနေနဲ့ပဲပေါင်းသင်းပြီးပါဒါမင်္ဂလာပဲဆိုလဲလူမိုက်ဆိုတာပါလဲဂျိုပါလားမပါလားလူမိုက်လက္ခဏာကိုဘယ်သူမှမသိကြဘူးအဲ့ဒါဟာအဘိဓမ္မာစိတ်စေတသိက်လောက်မှနားမလည်ထားဘူးဆိုရင်အာသေရစာပါလနာပါလားဆိုတာဒီပရိသတ်ဘယ်လောက်မှနားလည်တဲ့ပုဂ္ဂိုလ်တော့သတ်မှတ်လို့မရဘူးဒီနေ့မနေ့ပိုင်းမှာအဲ့ဒီကန္တာတွေဥစဉ်အသေးစိတ်ထုတ်ပို့ပြီးတော့ပြောမှာပါဒီတော့ဒီနေ့မနေ့ပိုင်းမှာတခိုင်ဥကြုံလည်းမေးရမယ်နှစ်ကျင်းသတ်မှတ်ထားတဲ့ဆိုအခု10နိုင်10မိနစ်ရှိပြီဒုတိယကျင်းဘယ်တော့မှပြန်စားမှာတော့စိတ်ခွဲမှပြန်စားမှာလားအဲစိတ်ခွဲကနေပြီးတော့7နိုင်ခွဲတိပြန်စားမှာအခုမိနစ်20ပဲကျန်နေတယ်နောက်ပေါ်ရှိနော်အဲ့တော့မနေ့ပိုင်းမှာဒီလောက်နဲ့ပဲဥစဉ်ကရိုက်မယ်နော်ဒီတော့အားလုံးအပိဓမ္မာဒေသနာနဲ့ပတ်သက်ပြီးတော့ဘယ်လောက်လေးနဲ့တာလဲဆိုတာကိုအားလုံးပြိသတ်ဒီလောက်ဆိုတဲ့သိခွင့်ရပါပြီဖယတစုပွင့်တော်မူမှနာကြခွင့်သိခွင့်ရတော့အပိဓမ္မာဒေသနာတို့ကိုငါတို့ဒီကနေ့မျက်ဝှက်ထင်ထင်ကိုယ်တိုင်သင်ယူခွင့်ကြက်မှတ်ခွင့်နှလုံးသားထဲမှာဓမ္မစီတီတည်ယူခွင့်ရတဲ့ကုသိုလ်မျိုးကိုငါတို့ဒီ၅ရက်တာကာလအတွင်းမှာကြိုးစားပြီးတော့လုပ်မယ်နှလုံးသားထဲမှာဓမ္မခန္ဓာတစုကြက်မှတ်ပြီးတော့ကျင့်သုံးနိုင်ရင်ဖယတစုတည်ပြီးသားဖြစ်တယ်ဓမ္မခန္ဓာအစုတရားလောက်ကြက်မှတ်ထားလို့ရှိရင်ဖယအစုနှလုံးသားထဲမှာဖယများများနှလုံးသားထဲမှာတည်ဖြစ်အောင်သင်တာကြိုးစားပြီးတော့မပြတ်မကွက်ကြိုးစားပြီးတော့လိုက်ကြပါလို့နော်ပတ္ထနာပြုရင်နာနဲ့ပိုင်ပထမပိုင်းအရှင်ကိုဤနေရာမှာပဲဦးဇင်တော်နေကုန်ကံပအဆုံးသတ်ပါသည်ပြိတ္တပေါင်းသူတို့ကောင်းတို့ကဲဒုတိယပိုင်းကြာမှပြန်ဆက်ရအောင်နော်